၊မြခိုင်ပြည်နယ်မြောက်ဦးမြို့မှာဖြစ်ခဲ့တဲ့ဒီအခီးကျောင်းမှာရဲတပ်ဖွဲ့ကလူစုခွဲပစ်ကတ်နှိမ်နင်းလာကြောင်းလူ9ယောက်သေဆုံးပြီးတော့11ယောက်ဒဏ်ရာရခဲ့ပါတယ်။ဒီဖြစ်စဉ်မှာလုံခြုံရေးတပ်ဖက်ကအင်အားသုံးကန့်တွယ်ခဲ့တယ်လို့ယူဆမှုတွေရှိနေတယ်လို့ဒီကိစ္စတစ်ခုလုံးအပေါ်မှာအစိုးရဘက်ကစနစ်တကျတာဝန်ယူဖြေရှင်းဖို့လိုတယ်လို့လေလာသုံးသပ်သူတွေလည်းရှိနေပါတယ်။ဒါနဲ့ပတ်သက်လို့ view မြန်မာ့တင်တော့မမေခါကစုံစမ်းမေးမြန်းထားပါတယ်ရှင်။
မြောင်းဆန္ဒပြပွဲကိုရဲတပ်ဖွဲ့ဘက်ကနှိမ်နင်းမှုမှာခုချိန်ထိလူ9ဦးသေဆုံးပြီး12ဦးဒဏ်ရာရထားပါတယ်။ဒဏ်ရာရသူတွေက10ဦးကတော့စစ်တွေစေယုံကိုပို့ဆောင်ပြီးအတွင်းလူနာအနေနဲ့ကုသနေရတယ်လို့ဒေသခံတွေဘက်ကတော့ပြောပါတယ်။အစိုးရရဲ့ထုတ်ပြန်ချက်မှာတော့9ဦးသေဆုံးပြီး12ဦးဒဏ်ရာရထားတာကိုအတည်ပြုထားပြီးမဲ့ဆန္ဒပြသူတွေဘက်ကလုံခြုံရေးတပ်ဖွဲ့ဝင်တွေစီကနေလက်နက်ဝင်လူပြီးအကြမ်းဖက်ခဲ့တာကြောင့်အဓိကယုံနှိမ်နင်းရေးရဲလုံငန်းစဉ်အစဉ်အဆက်နဲ့ဆောင်ရွက်ပြီးနောက်ဆုံးတနက်နေ့ပြစ်ခတ်လူစုခွဲခဲ့ရတယ်လို့ဆိုပါတယ်အဓိကယုံကြောင့်ရဲတပ်ဖွဲ့ဝင်20နီးပါးထိခိုက်ဒဏ်ရာရပြီးအုတ်ချုပ်ရည်မှုရုံးနဲ့မော်တော်ယဉ်အချုပ်ပျက်စီးခဲ့ရတယ်လို့ထုတ်ပြန်ထားပါတယ်နိုင်ငံရေးလေလံသုံးသပ်သူဦးမမောင်ဆိုးကတော့ဒီလိုထိခိုက်ဒဏ်ရာရလာတဲ့အဖြစ်ဖြစ်ခဲ့တဲ့အဓိကယုံဖြစ်ပွားမှုအပေါ်အခုလိုသုံးသပ်ထားပါတယ်
တော်ဝင်ယူစီစဉ်လူတဲ့လူတွေအနေနဲ့ဒီလူအုပ်ကြီးကိုအဲထင်းကြီးသိသိဖြည့်ရှင်းနေနေမှာအားနည်းတယ်လို့ထင်တယ်။လက်တွေ့ဒီပြဿနာကိုကံကြွယ်ဖြည့်ရှင်းနေနေမှာတော့အင်အားအလွန်ကျုံသုံးပုံရတယ်လို့ပဲကျွန်တော်ပြောရမှာနော်။ရှင်းမှုနဲ့ပတ်သက်ပြီးတော့ဒီစာကံကြွယ်တည်ဖို့လိုအပ်မယ်လို့ထင်ပါတယ်။ဘလို့ပဲဖြစ် NLD ဆိုတာလက်ထက်မှာဖြစ်တယ်။ဒီရေးကြီးကကာဝေးဦးဥက္ကာခန္ဓာပါညာဆိုအကြောင်းပြချက်လောင်းနေရတော့မပြီးဘူးရ။ဒီကိစ္စမှာ NLD ပြည်အောင်စုအစိုးရအနေနဲ့ပေါ့ဒီရဆိုင်ပြည်နယ်အစိုးရအနေနဲ့ပေါ့နော်တာဝန်ယူမှုတာဝန်ခံမှုရှိစွာနဲ့ဒီကိစ္စနာကိုဖိနှိမ်သိမ်းဖြည့်ရှင်းမှုလိုအပ်နေတယ်လို့ထင်ပါတယ
်ပြီးခဲ့တဲ့ဇန်နဝါရီ16ရက်နေ့ညက233ကျင်းမြောက်ရခိုင်နိုင်ငံတော်အချုပ်အခြာအာဏာကျဆုံးခြင်းအောက်မေ့ပွဲအခမ်းအနားကိုမြောင်းမြို့နန်းတော်ရာကုန်းမှာဟောပြောပွဲနဲ့ပြဆက်အစီအစဉ်တွေနဲ့ကျင်းပဖို့မြို့ကန်တွေကစီစဉ်ခဲ့ကြတာဖြစ်ပါတယ်မြောင်းဦးနန်းတော်ကုန်းဟာရှီဟောင်းအမွေမြစ်တစ်ခုဖြစ်တဲ့အတွက်ရှီဟောင်းဌာနနဲ့ခရိုင်ရဲတပ်ဖွဲ့မှုရုံကအဲ့ဒီနေရာမှာကျင်းပခွင့်ကိုတားမြစ်ခဲ့ပြီးကျင်းပရေးကော်မတီကလည်းအစီအစဉ်ကိုဖျက်သိမ်းဖို့ဆုံးဖြတ်ခဲ့ကြပါတယ်အခုလိုတားမြစ်ပိတ်တင်တာကိုမကျေနပ်တဲ့အတွက်မြို့ကန်တွေကနန်းတော်ရာကုန်းကနေတဆင့်ခရိုင်ရဲတပ်ဖွဲ့မှုရုံရှိကိုအုပ်စုလိုက်ချီတက်ဆန္ဒပြခဲ့ကြသလိုဂဲရီနဲ့လှမ်းပစ်ခဲ့တာကြောင့်ရှီကလူအုပ်ချားတွေကိုတနက်နေ့ပစ်ခတ်ပြီးလူစုခွဲခဲ့တာဖြစ်တယ်လို့မြို့ကန်တွေကတော့ဆိုပါတယ်။ဒေသုံးသွားတဲ့လူ9ဦးဟာမြို့ပေါ်ရက်ွက်ကအများဆုံးပါဝင်ပြီးစေကျော်တက်အရေးလူငယ်တွေဖြစ်တယ်လို့လည်းပြောပါတယ်။ဒီနေ့နေ့လယ်ပိုင်းမှာမြောင်းဆေးရုံကိုလာရောက်ကြည့်ရှုတဲ့လူဦးရေဟာအယောက်300နီးပါးလောက်ရှိနေပြီးဇဲတက်ဖွဲ့ဘက်ကလုံခြုံရေးကိုတင်းကျပ်ထားတယ်လို့လည်းရခိုင်မျိုးသားပါတီအတွင်းမှဦးထွန်းအောင်ကျော်ကပြောပါတယ်။ဖြစ်ပွားခဲ့တဲ့အတိတ်ရုံနဲ့ပတ်သက်ပြီးအစိုးရဘက်ကမလိုလားအပ်ဘဲအင်အားသုံးချီရှင်းခဲ့တာဖြစ်တယ်လို့သူကတော့ဆိုပါတယ်
။ဆန္ဒပြပွဲတွေဖြစ်လာမယ်ဆိုလို့ရှိရင်ဒီတင်တဲ့ဓာတ်နဲ့မျက်ရည်ပုံးတဲ့ဓာတ်နဲ့နောက်တစ်ခုကဟိုအမျိုးမျိုးပေါ့တက်စီလို့မဖြစ်ပဲနဲ့ဘယ်လောက်ရှိသူ9ယောက်ပတ်ရှိပြီးနေရာမှာသင်တော့ဖြစ်တယ်ဆိုတာကတော့ပေါ်လေးကိုအသေးတော့ရတယ်လို့ကျွန်တော်တို့အရင်နဲ့ဝန်ထဲကကြည့်ပါကစမ်းသပါတယ်ခင်ဗျာ။
လက်ရှိအခြေအနေမှာတော့မြောင်းမြို့မှာတည်ငြိမ်နေတယ်ဆိုပေမဲ့တေဆုံးသူတွေကိုတကြိမ်ခွင့်မပေးသေးတာမို့မလိုလားအပ်တဲ့ကင်းမာမှုတွေဖြစ်လာနိုင်မှာကိုစိုးရိမ်နေလို့လေဦးထွန်းအောင်ကျော်ကပြောပါလေနိုင်ငံရေးလေးလံသုံးသပ်သူဒေါက်တာရမျိုးသိန်းကတော့ဒီဖြစ်စဉ်အတွက်အစိုးရဘက်ကစနစ်တကျတာဝန်ယူဖြေရှင်းပေးဖို့လိုအပ်တယ်လို့သုံးသပ်လိုက်ပါတယ
်လက်ရှိအခြေအနေမှာရခိုင်ပြည်နယ်မှာလည်းပဲဒါစိန်ခေါ်မှုတွေအချက်သေးတွေအများကြီးရှိနေတယ်ဟိုထိလွယ်ရှာလွယ်တဲ့တော့အခြေအနေမျိုးမှာအစိုးရရောတော့လုံခြုံရေးတပ်ဖွဲ့ဝင်တွေရောဟာတော့ပြည်ပခါတွေကိုဖြည့်ရှင်းတဲ့နေရာမှာနိုင်ငံတကာသတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့အညီတော့လူ့အခွင့်အရေးစံချိန်စံညွှန်းတွေနဲ့အညီချင့်ကပ်ဖြည့်ရှင်းနိုင်မှုကအရေးကြီးတယ်ဆိုတော့ဒီဖြစ်စဉ်ကနေမိမောင်းဖို့ပြတယ်
ရောင်းမှလုပ်ဖို့စီစဉ်ထားတဲ့ဟောပြောပွဲမှာရခိုင်လွတ်တော်အမတ်ဒေါက်တာအေးမောင်လည်းတွေ့ဆုံမှုရှိနေတာပါဒါပေမဲ့အဲ့ဒီမတိုင်ခင်တရက်ကရတိတ်တောင်မှလုတ်တဲ့ဟောပြောပွဲနဲ့ပတ်သက်လို့အစိုးရနဲ့နိုင်ငံတော်ကိုအကြီးအကျယ်ပြစ်စီတယ်ဆိုပြီးဟောပြောပွဲမှာပါဝင်တဲ့ဒေါက်တာအင်းအောင်နဲ့ရခိုင်လူငယ်စာရေးဆရာကိုဝေဟင်အောင်တို့ကို3,505ခါနဲ့အစိုးရဘက်ကအရေးယူအမှုဖွင့်ထားပါတယ်။စာရေးဆရာဝေဟင်အောင်ကိုတော့ဖမ်းဆီးထားပြီးဖြစ်ပါတယ်။ဥပဒေအရလွှတ်တော်အမတ်တအုပ်ကိုဖမ်းဆီးဖို့ဆိုရင်လွှတ်တော်ရဲ့ခွင့်ပြုချက်လိုအပ်ပါရဲ့ရှင်။